ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဖြင့်ဘယ်သူကိုလက်ခံမလဲဆိုတဲ့ကိစ္စမှာအခုချိန်ထိဘာမှဆုံးဖြတ်ထားတာမျိုးမရှိသေးဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရသူ Fahrenheit ကပြောကြားလိုက်ပါတယ်။ဗိုလ်တူးနေကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တူကကုလသမဂ္ဂဆိုင်ရာမြန်မာအသံမှအကြီးအပြောင်းလဲရှိလာနိုင်ချေရှိမရှိဆိုတဲ့မေးမြန်းချက်ကိုသူကဖြေကြားလိုက်တာဖြစ်ပါတယ်။
We don't have any change in what we've been saying about the credentials of the officials who are accredited here. As you know, as we said a few months ago,
let's see, ချင်းနေမှာတော့ကျွန်တော်တို့ရဲ့ရည်တည်ချက်ကအရင်တုန်းကပြောထားတာနဲ့ဘာမှအပြောင်းလဲမရှိသေးပါဘူး။ပြီးခဲ့တဲ့လအနည်းငယ်ကကျွန်တော်တို့ပြောထားတဲ့အတိုင်းပါပဲ။အပြောင်းလဲတစ်စုံတစ်ရာရှိတယ်လို့မကြားရသေးပါဘူး။အကယ်၍ဒီကိစ္စမှာအငင်းပွားမှုတစ်စုံတစ်ရာရှိလာခဲ့ရင်စီစစ်လက်ခံရေးcredential committee ဆိုတာရှိပါတယ်အဲ့ဒီ committee ကဆုံးဖြတ်သွားမှာပါအခုတော့တစုံတရာဆုံးဖြတ်ထားတာမျိုးမကြားမိသေးပါဘူးလို့လက်ထောက်ပြောခွင့်ရ Fahrenheit ကပြောကြားသွားတာဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်နယူးယောက်မှာလက်ရှိတောင်းဝန်ထမ်းဆောင်နေတဲ့တန်အမတ်ကြီးဦးကျော်မွန်ထွန်းနေရာမှာ Washington DC မြို့တော်ကမြန်မာစစ်တပ်မှုဖြစ်တဲ့ဗိုလ်မှူးကြီးအောင်သူရင်ကိုအစားထိုးခံတာပေးဖို့မြန်မာစစ်ကောင်စီနိုင်ငံသားဝန်ကြီးဦးဝနမောင်ဝင်းကကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်တန်အကြောင်းကြားစာပေးပို့ထားတာဖြစ်ပါတယ်။တစ်ဖက်မှာတော့ယာဒူးတောင်ဝန်ဝတ္တရားတွေကိုအလွဲသုံးစားလုပ်ခဲ့တာကြောင့်ဆိုပြီးဥကြော်မိုးထွန်းကိုစစ်ကောင်စီကဖေဖော်ဝါရီ28ရက်နေ့ကတည်းကယာဒူးကထုတ်ပယ်ထားပြီးနိုင်ငံတော်တစ္ဆာဖောက်မှုနဲ့ဖန်ဝရန်ထုတ်ထားတာဖြစ်ပါတယ်ခင်ဗျာ။